ယူရို2020အမျိုးသမီးဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်အမျိုးသမီးအသင်းဘူဆွဲပြီးချန်ပီယံဖြစ်သွားပါတယ်။ဒါဟာအင်္ဂလန်အမျိုးသမီးအသင်းအတွက်တော့ဥရောပဖလားကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကလန်ဒန်မြို့ကဝင်းဘလေးကွင်းကြီးမှာအင်ရှင်အင်္ဂလန်နဲ့ဂျာမနီတို့ကစားကြတာမှာအင်္ဂလန်ကအချိန်ပိုမှာ2ဂိုးတကူနဲ့နိုင်ပြီးဘူဆွဲသွားတာဖြစ်ပါတယ်။ဒီပွဲမှာနှစ်သင်းစလုံးပထမပိုင်းမှာဂိုးသွင်းခွင့်တွေရခဲ့ပေမဲ့နောက်တန်းနဲ့ဂိုးသမားတွေကာကွယ်နိုင်ခဲ့လို့ကိုမင်းရှိပဲနဲ့တရေဖြစ်ခဲ့ပါတယ်ဒါပေမဲ့ဒုတိယပိုင်း62မိနစ်မှာတော့အင်္ဂလန်အလေတန်းကရှေ့ကိုတင်ပေးလိုက်တာကိုလူစားဝင်လာတဲ့အယ်လာထွန်းကဂိုးသမားကိုကြော်ပြီးသွင်းခဲ့လို့အင်္ဂလန်ကဂိုးစတင်ရရှိပါတယ်ဒါပေမဲ့58မိနစ်မှာဂျာမနီဘက်ကလီနာမဂေါကဂိုးရှေ့ကနေအနီးကပိတ်သွင်းခဲ့လို့တကိုးစီတရေဖြစ်ပါတယ်မိနစ်60အထိနောက်ထပ်ဂိုးမသွင်းနိုင်တာကြောင့်အချိန်ပိုကစားပါမှာအင်္ဂလန်တိုက်ဆက်မှုကလိုဝီကယ်လီကမိနစ်130မှာအင်္ဂလန်အတွက်အနိုင်ကိုသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ